ိုဗစ်ကရောဂါကြောင့်ကမ္ဘာတော်မှာသေဆုံးမှုတွေနဲ့ကူးစက်မှုအသစ်တွေကြာသပတေးတွေကစံရင်တင်လောက်အောင်များပြခဲ့တယ်လို့ယောဂါကူးစက်မှုတွေထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတချို့မှာပါကူးစက်မှုတွေပြန်တိုးလာနေပါတယ်အမေရိကန်နဲ့ပေရူးနိုင်ငံတွေပြီးရင်တတိယအများဆုံးဖြစ်ဘရာဇီးလ်နိုင်ငံမှာ24နာရီအတွင်းသေဆုံးသူ4000ကျော်ခဲ့တာပါအိန္ဒိယနိုင်ငံမှာတော့24နာရီအတွင်းကူးစက်သူ 13,000 နီးပါးရှိခဲ့ပြီးအီရန်နိုင်ငံမှာလည်း3ရက်ဆက်တိုက်ကူးစက်မှုတွေစံချိန်တင်တိုးလာရမှာ 22,600 နီးပါးရှိခဲ့ပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ကာကွယ်ဆေးထိုးဝင်ရှိသူတွေစေထိုးကြဖို့လဲတူတက်လူမှုကွန်ရက်ကနေတိုက်တွန်းခဲ့တာပါအမေရိကန်ပြည်သူမှာတော့အရွယ်ရောက်သူလူကြီးရဲ့20ရာခိုင်နှုန်းနီးပါးကာကွယ်ဆေးထိုးထားပြီးနယူးမက္ကဆီကိုပြည်နယ်ကတော့25ရာခိုင်နှုန်းထိုးပြီးတဲ့ပထမဆုံးပြည်နယ်တစ်ခုလည်းဖြစ်လာပါတယ်။ဒီကြောပြန်ယောဂကူးစက်မှုရဲ့အပြင်းထန်ခံရတဲ့အိန္ဒိယနိုင်ငံမှာတော့လူကြီးတန်း1400မှာ17တန်းသာအပြည့်အဝကာကွယ်ဆေးထိုးထားပါတယ်။ဘရာဇီးလ်နိုင်ငံမှာလည်းလူကြီးတန်း210ရဲ့300ရာခိုင်နှုန်းနီးပါးကိုသာကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးထားတာပါ။အကူရဲနိုင်ငံမှာလည်းဇန်နဝါရီလ9ရက်နေ့ကစလို့အများဆုံးဖြစ်ကူးစက်သူ900ကျော်တွေ့ရှိခဲ့တာကြောင့်လူချင်းချင်းထိတွေ့ဆက်ဆံမှုတွေကိုကန့်သတ်ဖို့လဲကျန်းမာရေးပညာရှင်တွေပြင်ဆင်နေပါတယ်။ကာယောကကြောင့်သေဆုံးသူ95ယောက်သာရှိခဲ့တဲ့ထိုင်းနိုင်ငံမှာတော့ဗြိတိန်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကိုဗစ်ရောဂါပိုးအမျိုးအစားကိုပြည်တွင်းမှာပထမဆုံးတွေ့ရှိခဲ့တဲ့အကြောင်းအတည်ပြုထားပါတယ်။